ရုရှားနိုင်ငံတွင်ကအမေရိကန်တန်ဝင်နှံ955ရောက်လျှော့ချဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်အစိုးရကိုပြောဆိုလိုက်ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုဝင်ရောက်ဆက်ဖက်ခဲ့မှုအပေါ်အမေရိကန်ဘက်ကတိုက်ခတ်ပိတ်ဆို့မှုတစ်တေချမှတ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဆောင်ရွက်တာဖြစ်ပါတယ်။ရုရှားဆိုရဘက်ကအမေရိကန်အပေါ်နောက်ထပ်လက်ထုတ်ပြန်ဆောင်ရွက်နိုင်ပေမဲ့အခုချိန်ထိတော့မလုပ်သေးဘူးလို့ရုရှားသမ္မတကရုရှားရုပ်တံတစ်ခုမှာပြောဆိုသွားပါတယ်။ရုရှားသမ္မတအနေနဲ့မလိုအပ်ဖဲအကြောင်းနဲ့တက်တက်လှုပ်လိုက်တဲ့စိတ်မကောင်းစရာကိစ္စရဖြစ်တယ်လို့အမေရိကန်နိုင်ငံသားခွင့်ကြီးဌာနကပြောဆိုပြီးဒီကိစ္စကိုတုံ့ပြန်ဖို့ဆန်းစစ်နေတယ်လို့ပြောဆိုပါတယ်။အမေရိကန်လွှတ်တော်ကအီရန်မြောက်ကိုရီးယားတို့အပါအဝင်ရုရှားပေါ်တန်းခတ်ပိတ်ဆို့မှုတစ်တွေကိုပြီးခဲ့တဲ့ကြာသပတေးနေ့ကအကြည့်ပြုခဲ့တာဖြစ်ပါတယ်။ဒီတန်ခပ်ပိတ်ဆို့မှုကနိုင်ငံတကာဆက်ဆံရေးမှာအမေရိကန်တို့ရဲ့အလိုအမင်းရှင်လိုမှုကိုပြသလိုက်တာလို့လည်းရုရှားနိုင်ငံသားဝန်ကြီးဌာနကပြောဆိုပြီးပြီးခဲ့တဲ့တောက်ကြနေမှာပဲတံပြန်ဆောင်ရွက်မယ်အကြောင်းပထမဆုံးအချိန်ကြေညာခဲ့ပါတယ်။ရုရှားနိုင်ငံတွင်းကအမေရိကန်တန်တမန်တွေနဲ့ရုံးလုံငန်းဆိုင်ရာဝန်ထမ်းအရေးအတွက်ကိုအမေရိကန်မှရှိတဲ့ရုရှားဝန်ထမ်းအရေးအတွက်နဲ့အတူတူဖြစ်သွားအောင်ဆွေးချဖို့ရုရှားနိုင်ငံသားဌာနကအဆိုပြုခဲ့တာပါ။ရုရှားနိုင်ငံတွင်းအမေရိကန်တန်ဝန်ထမ်း455ယောက်ထိရောက်အောင်အခုလာကုန်ပိုင်းမှာအပိတရွှေချဖို့လဲရုရှားနိုင်ငံသားဦးဝန်ကြီးဌာနကပြောဆိုတာဖြစ်ပါတယ်။ဒီလိုလက်တုံ့ပြန်ဆောင်ရွက်မှုကိုအစောကတည်းကလုပ်ရမှာလို့လဲရုရှားထုတ်ပြန်နိုင်ငံသားဦးဝန်ကြီးကသူ့ရဲ့အမြင်ကိုမနေ့တနင်္ဂနွေနေ့မှာ ABC သတင်းဌာနနဲ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါရဲ့ရှင်။